မင်္ဂလာပါရှင်2021နှစ်ဇန်နဝါရီလ22ရက်အင်္ဂါနေ့ညနေပဲ VOE စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်နာဆင်နိုင်ကြပါလိမ့်ရှင်။ကျွန်မခွာညိုပါခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်ပါရှင်။ဒီကနေ့ညနေခင်သတင်းတွေကိုကိုသားညိုဦးနဲ့ကျွန်မနိုင်ငံတို့တင်ပြမှာပါ။အမေရိကန်သမ္မတအဖြစ်ကျန်းသက်စွာကျင်းဆိုတာဝန်ယူထားတာကိုဖောက်ပြန်မှုဆွဲချင်တဲ့သမ္မတဒေါ်နယ်ထရန့်အပေါ်တရားစစ်ဆိုရေးအထက်လွှတ်တော်ကြားနာစစ်ဆေးမှုတွေဒီကနေ့တနေရုံလုံးမှာပါ။တရုတ်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့လူနာပေါင်းဟာမနေ့ကတည်းကကြီးဆိုရင်300နီးပါးရှိသွားပြီလို့တရုတ်အစိုးရကဒီကနေ့ကြေညာပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ကမ္ဘောဒီးယားနိုင်ငံရဲ့ရှောက်ထားချက်အပေါ် ICJ အပြည်ပြည်ဆိုင်ရာတရားရုံးလှမ်းမဲ့ကြာတာပင်းနေမှာဆုံးဖြတ်ချက်ချမှာဖြစ်တဲ့အတွက်မြန်မာကိုယ်စားလှယ်အဖွဲ့နယ်သာလန်နိုင်ငံကိုထွက်ခွာသွားပါပြီ။ဒီလိုသတင်းတွေကြားမှာပါမခွာညို့
။ကောင်းပါပြီရှင်။အဲ့လိုနိုင်ငံတကာသတင်းတွေပြီးထုတ်လွှင့်ပေးမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ရခိုင်လက်နက်ကိုင်ဖွဲ့ AA ကနှစ်လကြာဖမ်းဆီးထားတဲ့ချင်းအမျိုးသား NLD လွှတ်တော်ကိုယ်စားလှယ်ကိုပြန်လွှတ်ပေးခဲ့တာနဲ့ပတ်သက်လို့ AA ပြောခွင့်ရကအခုလိုမျိုး VOA ကိုပြောပါတယ်။
ဟိုအဓိကဒီသူ့ကိုလွှတ်ပေးရတဲ့အကြောင်းရင်းကတော့တခိုင်နဲ့တခိုင်မျိုးတွေကြီးကြီးနဲ့ခမီးပြည်မျိုးတွေအကြားမှာဟိုကျွန်တော်တို့ရဲ့ဒီစီလုံးညီမှုကိုပို့ပြီးတော့တခိုင်မှာဒီလိုနဲ့ဟိုအသက်ကြောင့်လေ
ဒီသတင်းနဲ့အတူဒေါက်ဆန်းစုကြည်ဒီကနေ့စကိုင်းတိုင်းဒေသကြီးကိုသွားခဲ့ပြီးနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာလူလူနဲ့တွေ့ဆုံဆွေးနွေးပွဲကျင်းပခဲ့တာကချင်ပြည်နယ်ဖားကန့်ကကြောက်စိမ့်လောက်ွက်တစ်ခုမြေပြိုကျတာမှလူသေးပျောက်ရှိခဲ့တာဆိုသတင်းတွေကိုနားဆင်ကြရမှာဖြစ်ပါတယ်ဒီလိုသတင်းလွှာတွေမတိုင်ခင်အခုရေဆုံးတော့ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်တဲ့ကိုသားညိုဦးတို့ကကြော်ပြပေးပါမယ်ရှင
်အမေရိကန်သမ္မတအဖြစ်ကျန်းသစ္စာကျင်းဆိုတာဝန်ယူထားတာကိုဖောက်ပြန်မှုဆွဲချင်တဲ့သမ္မတဒေါ်နယ်ထရန့်အပေါ်တရားစွဲဆိုရေးအထက်လွှတ်တော်မှကြားနာစစ်ဆေးမှုတွေကိုဒီကနေ့တနေ့ကုန်ကျင်းပမှာပါဒါဆိုရင်အမေရိကန်သမိုင်းမှာတတိယအကြိမ်သမ္မတသူ့အပေါ်တရားစွဲတဲ့မတင်စစ်ဆေးမဲ့ကြားနာမှုလည်းဖြစ်ပါတယ်သမ္မတထရမ့်ရဲ့ Republican Party ကလူများစုနဲ့ထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာတော့ကြားနာမှုလုပ်ငန်းစဉ်နဲ့ပတ်သက်လို့အထက်လွှတ်တော်လူများစုကောင်ဆောင် Mitch McConnell ကတင်သွင်းထားတဲ့အစီအစဉ်ကိုမဲခွဲကြမှာပါ Mitch McConnell ရဲ့အစီအစဉ်မှာတော့ကြားနာမှုလုပ်ငန်းစဉ်အတွင်းတရားလိုအဖြစ်ဆောင်ရွက်မဲ့အောက်လွှတ်တော်ဒီမိုကရက်အမတ်တွေနဲ့သမ္မတထရမ့်ဘက်ကခုခံချေပါမယ်ဥပဒေအကျိုးဆောင်အဖွဲ့တွေတရက်စီအပြန်အလှန်လျှောက်လဲခွင့်ရကြမှာဖြစ်ပါတယ်။ကြားနာမှုလှုပ်ထုံလုံနေဆုံးမြတ်ချက်မှာတော့တက်သေးတစ်တွေဆင့်ခေါ်ဖို့ရှိမရှိဆိုတာနဲ့တက်သေးအထောက်အထားတစ်တွေတင်သွင်းခွင့်ပြုမပြုဆိုတဲ့အချက်တော့ဖော်ပြမထားပါဘူး။သမ္မတထရမ့်မှာအပြစ်မရှိဘူးဆိုတဲ့ရလမျိုးထွက်လာနိုင်တဲ့ဒီစစ်ဆေးကြားနာမှုကိုအမြန်ဆုံးအဆုံးသတ်ဖို့ Mitch McConnell နဲ့ Republican တွေလိုလားနေကြောင်းလူသိရှင်များပြောဆိုထားကြတာပါ။အောက်လွှတ်တော်လူနည်းစုဒီမိုကရက်ခေါင်းဆောင် Chuck Schumer ကလည်းတက်သေးအထောက်အထားတွေဒါမှမဟုတ်ဆရာစရန်တွေတင်ပြခွင့်မရှိတဲ့ဒီအထက်လွှတ်တော်ရဲ့အဆုံးစမ်းကြားနာမှုကိုကြားနာစစ်ဆေးမှုလုံးဝမဟုတ်ဘူးလို့တနင်္လာနေ့နောက်ပိုင်းမှာပြောဆိုခဲ့ပါတယ်
။ကုံသွေးသဘောတူညီချက်ကြီးနှစ်ခုရရှိခဲ့တာကိုထောက်ပြပြီးတော့အမေရိကန်ပြောင်းစုအနေနဲ့အရင်တခါမှမကြုံစဘူးအတားရမှုတွေထပ်ရနေပြီဆိုပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဆွစ်ဇာလန်နိုင်ငံဒါဗော့စ်မှာကျင်းပနေတဲ့အခုဒီအင်္ဂါနေ့ကမ္ဘာစီးပွားရေးဖိုရမ်အဖွဲ့မေးခွန်းမှာပြောဆိုသွားပါတယ်။အမေရိကန်ထက်လွှတ်တော်မှာသမ္မတကိုတရားစွဲဆိုဖို့ကြားနာမှုနောက်ထပ်အဆင့်တစ်ရပ်မစတင်ခင်နိုင်ပိုင်းလေးမှာပဲသမ္မတကအခုလိုမျိုးမေကွန်ပြောသွားတာပါတရုတ်နဲ့ကုန်သွယ်ရေးသဘောတူညီချက်ပထမအောင်ဆုံးအဆင့်ရရှိခဲ့တာနဲ့ကနေဒါမက္ကဆီကိုနိုင်ငံတွေနဲ့ကုန်သွယ်ရေးသဘောတူညီချက်ကိုအထက်လွှတ်တော်ကအတည်ပြုလိုက်ပြီးတာတွေအပါအဝင်အမေရိကန်ကဒီလူလက်တန်းစားအလုပ်သမားတွေနဲ့ကုမ္ပဏီတွေအတွက်သူဘယ်လိုမျိုးဆက်ဆောင်လုပ်နိုင်ခဲ့သလဲဆိုတာတွေကိုပါပြောဆိုသွားပါတယ်လွန်ခဲ့တဲ့နှစ်နှစ်တုန်းကဒီ Devils ညီလာခံမေကွန်မှာအမေရိကန်ပြန်ပြီးတော့ကြီးမြတ်လာဖို့သူလုပ်နေတယ်လို့ပြောခဲ့တယ်အခုဒီကနေ့မှာတော့အမေရိကန်ပြောင်စုကြီးဟာကမ္ဘာမှာမကြုံစဘူးစီးပွားရေးဖွံ့ဖြိုးမှုကိုရရှိနေပြီဆိုတာကိုကြေညာပါတယ်ဆိုပြီးတော့သမ္မတထရမ့်ကပြောဆိုပါတယ်အခြားနိုင်ငံတွေအနေနဲ့လည်းသူတို့ရဲ့ဘျူရိုကရေစီစနစ်ကိုဖျက်ပြီးတော့သူရဲ့ဦးဆောင်မှုနောက်ကိုလိုက်ကြဖို့ဆိုပြီးတော့သူကတိုက်တွန်းပါတယ်သမ္မတထရမ့်အနေနဲ့အထက်လွှတ်တော်မှာသူ့ကိုရေးယူကြားနာမှုစစ်ဆေးမှုရင်ဆိုင်နေရချိန်မှာပဲအခုလိုလက်တော်ဆွစ်ဇာလန်နိုင်ငံဒီဒါဗော့စ်ညီလာခံမှာပြောဆိုသွားတာဖြစ်ပါတယ်ညီလာခံဘီဘတ်မှာတော့အခြားကမ္ဘာခေါင်းဆောင်အနေနဲ့တရားတွေ့ဆုံမှာဖြစ်ပါတယ်ဒုတုံနေ့နေ့လယ်ပိုင်းကျရင်တော့ဝါရှင်တန် DC ကိုသူပြန်မှာပါအီမီရိုရဲ့ထုတ်ပြန်ချက်အရဆိုတော့သမ္မတထရမ့်အနေနဲ့ဒီအီရတ်သမ္မတဘဟာဆာလီနောက်ပါကစ္စတန်ဝန်ကြီးချုပ်အီမရခန်ဆွစ်ဇာလန်သမ္မတ EU ဥရောပသမဂ္ဂဥက္ကဋ္ဌနောက်ကဆူရရဲ့အကြီးအကဲဖြစ်သူတို့နဲ့တရားတွေ့ဆုံမှုရှိနေပါတယ်ဖိတ်ကြားခံသူ3000တက်ရောက်မဲ့ဒီပွဲကိုတော့စစ်ဖက်နဲ့ရဲတပ်ဖွဲ့9000နီးပါးလုံခြုံရေးယူထားတာဖြစ်ပါတယ်ဩစတြေးလျတော်မီကြောင့်ပျက်စီးထိခိုက်မှုတွေကိုမိမောင်းထိုးပြဖို့အတွက်ကိုယ်လဝဝင်ပုံဝစ်ဆင်ထားတဲ့ဆနာပြသူတွေပါဝင်ဆနာပြမဲ့သူတွေကလည်းရာခိုင်နှုန်းမှာရှိနေပါတယ်။သူမိကုံးပြောပြီးနှစ်နာရီကြာလုံးမဲ့ဆွေးနွေးပွဲမှာတော့တဘောပါဝင်ခြင်းရေးဆိုရှားသူစစ်ကြောသက်အရွယ်ခရစ်တာတန်ဘတ်ကအဖွင့်စကားပြောဆိုမှာဖြစ်ပါတယ်။
American Biron Suga, Ajata, Lenagan, Presiga, Purwin, Bawin, the Nakan Sanquingo, Taukanjare, that you are Losha Driga, Virginia, Bine Miroma, the Nenaniga Sue Biro, the Nakan Sanquin, Tencho Ye Ubri, so Buchadrigo, Ganga Biro, Ninjanswa Sue, Sanato Pokejabare, the Sue Puema, Jampamuri Popolamla, Sore, so in Chedrishigabe Mele, upon series, or the Dini Trap of Malabane, Bison Togaraba, Lu Ojigaro, USA, USA, Lutamai, Ohipiro, Puero de Kulu, Sinu Kajarelo, the Din Taukiga Biobare, Sanapiadu, Domimagaro, Tamra, Donet, Trango, Taukane, Sada, Repare, Inirigo, Wusin, Lajaraba, Virginia, Pine, Miro, Richmond, the Waima, Sanapiawa, Joe, Longjong Yego, Domian Cabi, Pine Yebo, Chiniguro, Ingani, Titopian, Havare, Lenaga, Yapet, Puriga, Miro, Wimiro, Cinema, Yego, Gagre, and Ines Ubiro, Virginia, Pine, Ochoyemu, Raf, Nomanga, Miro, Jimima, Lena, Yusang, Quingo, Dami, Jang, Piker, Boduniga, Jena, Gabare, Miro, Jimmy, Pimamaro, the Natu, Yusang, Quin, Pikabido, Richmond, Lulu, Sue, Wego,
လာရောက်သူအများပြားကတော့ရိုက်ဖက်တနတ်တွေကိုကိုင်ဆောင်ခဲ့ကြတာဖြစ်ပါတယ်။ဒီနေ့ငယ်မှာကိုရီးယားဗိုင်းရပ်စ်ကူးစက်ခံရတဲ့လူနာပေါင်းဟာဇန်နဝါရီလ20ရက်နေ့ထိဆိုရင်တော့296ဦးရှိသွားပြီလို့တရုတ်ဆိုတာသတင်းကအင်္ဂါနေ့မှကြေညာပါတယ်။ယောဂါစာဖြစ်တဲ့ဝူဟန်မြို့ရှိတဲ့ဟူပေပြည်နယ်ထဲမှာအများဆုံးဖြစ်ပြီးတော့ကူးစက်ခံရတဲ့လူနာစုစုပေါင်း196ရှိနေတာပါ။ အစိုးရအေးမီယောဂတမျိုးဖြစ်စီတဲ့ဒီဗိုင်းရပ်စ်ပိုးအားဆိုလို့ရှိရင်သတိဆန်ကနေပြီးတော့လူကိုကူးစက်နိုင်တယ်ဆိုပြီးတော့တရုတ်အမျိုးသားကျန်းမာရေးကော်မရှင်ကသတိပေးထားတဲ့အကြောင်းတရုတ်စုအပိုင်ရှင်းသွားတဲ့သတင်းကကြေညာပါတယ်။ဝူဟန်မြို့ကနေပြီးတော့တောင်ကိုရီးယားနိုင်ငံအင်ချွန်မြို့ကိုသွားတဲ့အသက် 35
ပြည်အမေရိကန်တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်လေးကိုညနေ6:00ကီလိုဟတ်19653ညညနေ25ကီလိုဟတ်11563ညညနေ25ကီလိုဟတ်12963ညတိုင်းဒိုမီတာ
ပြည်အင်မြန်မာပိုင်းရဲ့အင်္ဂါနေ့ညနေခင်းထိတ်တန်ရောက်တဲ့တွင်ကိုဆက်ပြီးတော့တင်ပြနေပါတယ်။မြန်မာနိုင်ငံမှာလူမျိုးရုံးတပ်ဖြတ်မှုလို့ရတွေ့ဆက်ပြီးတော့မဖြစ်အောင်သာစီရေးကြားဖြတ်လိုက်နာလှုပ်ဆောင်ရမယ့်အချက်တွေချမှတ်ဖို့ဂမ်ဘီယာနိုင်ငံရဲ့ရှောက်ထားချက်ပေါ်လာမယ့်ကြာတာပတိနေ့မှာ ဥချော်တဲ့စဥဆောင်မိသွားတယ်ဆိုတော့ကျွန်တော်သိရပါတယ်။ICJ ဘက်ကဆုံးဖြတ်ချက်မကြခင်ရပိုင်းအတွင်းမှာပဲမနေ့ကကြီးဟန်အေးနဲ့ပတ်သက်လို့မြန်မာအစိုးရဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကအပြစ်သက်အစည်းအဝေးအခါအကြင်ချုပ်ထုတ်ပြန်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာတပ်ဖြတ်မှုတွေအိုးအိမ်စွန့်ခွာရတဲ့အခြေအနေဖြစ်အောင်လုပ်ခဲ့တာတွေဟာမွတ်စလင် ဒီကနေ့စကိုင်းတိုင်းဒေသကြီးကိုသွားခဲ့ပြီးနာဂကိုပိုင်ပြည်သူနဲ့အင်အားအလွန်ကျုံတုံခဲ့တဲ့အတွက်ဆိုးဝါးတဲ့စစ်ရာဇဝတ်မှုတွေနဲ့လူခွင့်ရေးချုပ်ဖောက်မှုတွေပေါ်ပေါက်လာခဲ့ပွဲရှိတဲ့အကြောင်းကိုတော့အစင်ခန်းစာမှာဖော်ပြထားပါတယ်
ယူကရိန်းခီးတဲ့တင်လင်ကိုရုရှားလုပ်လင်းဖြစ်ဒုံးနှစ်ဆင်းနဲ့အီရန်စစ်တပ်ကပြတ်ခတ်ခဲ့တယ်ဆိုတာကို ইরান ဒီအရက်ဖက်လေကြောင်းထင်းသိမ်းအာဏာပိုင်ကနေပြီးတော့အခုအင်္ဂါနေ့မှာဝန်ခံပြောလိုက်ပါတယ်အခုလဆော်ပိုင်းနှုန်းကတီရန်လေစစ်ကနေပြီးတော့ထွက်ခွာသွားတဲ့အဲ့ဒီယူကရိန်းလေရင်ပြတ်ကျခဲ့တာကြောင့်လေရင်ပေါ်မှာပါတဲ့လူ126ဦးလုံးသေဆုံးခဲ့ရပါတယ်ဇန်နဝါရီလ10ရက်နေ့အဲ့ဒီပြတ်ကျမှုဖြစ်ပြီးတဲ့နောက်ရက်တန်ကြာအထိကိုဒီလေရင်ဟာစပိုင်းချွေးမှုကြောင့်ပြတ်ကျတာဖြစ်ပြီးတ အီရန်စစ်တပ်ကပြောလာပါတယ်အခုထုတ်ပြန်လိုက်တဲ့အီရန်အရက်ဖက်လေကြောင်းထိမ်းသိမ်းအာဏာပိုင်ရဲ့ကနဝစ်စင်ကစားတဲမှာတော့တော် M1 လေကြောင်းရန်ကာကွယ်စနစ်ကိုပြစ်တင်ထားပြီးတော့အဲဒီကနေပြီးတော့မြေပြင်ကနေဝင်ရင်ပြစ်ဒုံးလက်နက်နဲ့ယူကရိန်းလေရင်ကိုဖျက်ဆီးခဲ့တာလို့ဆိုပါတယ်အီရန်နိုင်ငံဟာဒေါ်လာတန်း900ဘူးစာချုပ်နဲ့ရုရှားစီကနေပြီးတော့တော် M1 လေကြောင်းကာကွယ်လက်နက်တွေရရှိထားတာဖြစ်ပါတယ်အဲ့ဒီဒုံးလက်နက်ကြောင့်အထိခိုက်သက်ရောက်မှုနဲ့ဘလို့ဖြစ်ပြီးတော့အလူတိုက်ခိုက်တယ်လဲဆိုတာတွေကိုတော့စုံစမ်းစစ်ဆေးနေတော့မယ်လို့အစီအစဉ်သားမှာဖော်ပြပါရယ်။ AP သတင်းဌာနကရတဲ့စောင့်ကြည့်ဗီဒီယိုမှတ်တမ်းတွေအရဆိုရင်တော့လင်းဟာဒုံးကြီးနှစ်ဆင်းထိမှန်သွားပုံရပါရယ်။ရုရှားရဲ့တိုးတာတူပြည့်လေကြောင်းကာဝေးစနစ်ကိုနေတိုးဘက်က SC-15 လို့အတူကောက်ခေါ်ပြီးတော့ဒီစနစ်ကိုဆိုဗီယက်ခေတ်ကာလမှာလင်းပြတ်မှတ်တကူတိတိကျကျချိန်ရွယ်ပစ်ခတ်နိုင်တဲ့လက်နက်အဖြစ်အသုံးပြုခဲ့တာဖြစ်ပါရယ်။
Abibi Sanya Yetapwe in the book Jigehang Meng Hong Wego, Dola Natanjo, Layumune, Layumu, Swetchen at Yoning and got town and set on it, Bidan Chamalai Bare, in the book Jigekin, Town Sachakunema, Juichek and Yare Mengha, in the book Yong Choshia, Bindanangani, the Yoning and Go, the town Sashikunin now my key to the Chima Piausung Dwagirawa, Meng Piausomune Patebio, in the book Jang Jaram Yomashira to a Dube Yang in the Lesurago, the people, the Usuyago, in the book at the Yawin Town So Kabare. ကလေးနှစ်ယောက်နဲ့အတူပြင်သစ်မှာနေထိုင်နေတဲ့မင်းရဲ့ဇနီးကတော့တရုတ်အစိုးရကလင်ညာပြောဆိုနေတဲ့ဆိုပြီးတော့ဆွဆွဲထားတယ်လို့သူ့ရဲ့ခင်မွန်းမင်းအသက်မှာရှိသေးရဲ့လားဆိုပြီးတော့လဲမေးခွန်းထုတ်ထားပါတယ်။မင်းတရုတ်နိုင်ငံမှာအဖမ်းမခံရအောင်အကအကွယ်မပေးနိုင်တဲ့အပြင်သူ့မိသားစုကိုပါစောင့်ရှောက်ဖို့ပြက်ကွက်မှုဆွဲချက်တွေနဲ့အင်တာပိုကိုစီနီးဖြစ်သူဂရိတ်မင်းကလည်းတရားစွဲဆို ဒီကနေ့စကိုင်းတိုင်းဒေသကြီးကိုတွားခဲ့ပြီးနာဂကိုပိုင်ပိုင်လာတဲ့သူရဲ့ဂျင်ညာချက်တွေမှာတရားဝင်တိုင်ကြားထားပါတယ်။အေဘီတရင်ဌာနကိုပေးပို့လာတဲ့သူရဲ့ဂျင်ညာချက်တွေမှာတော့အင်တာပိုအနေနဲ့သူရဲ့မိသားစုကိုကာကွယ်ရမယ်ဟုတရားတွေကိုပြက်ကွက်ခဲ့တယ်လို့အင်တာပိုအဖွဲ့ဝင်နိုင်ငံဖြစ်တဲ့တရုတ်ရဲ့လောက်ရမှာပူပေါင်းပါဝင်နေပဲဆိုပြီးတော့ဆွဆွဲထားပါတယ်။
ငွေနော်အကြီးညိုပြည့်စုံမှုနဲ့တရားဆွဆုခံထားရတဲ့ထိုင်းနိုင်ငံရဲ့တတိယကြီးဆုံးနိုင်ငံရေးပါတီဖြစ်တဲ့ Future Forward Partyကိုထိုင်းတရားရုံးကနေပြီးတော့တည်အသေးလွှတ်လိုက်ပါတယ်။Future Forward Partyအနေနဲ့အစိုးရကိုပုံကပ်ဖို့လိုရတဲ့ကိုလှုံ့ဆော်မှုရွေကျက်မရှိခဲ့တာကိုတွေ့ရပြီးတော့ဆွဲချက်တင်သွင်းထားရတယ်မှန်ကန်မှုမရှိဘူးလို့ဆိုပြီးတော့တရားရုံးကဆုံးဖြတ်တာပါ။ပါတီခေါင်းဆောင်တူဦးစီးကချင ကိုဥဆောင်တဲ့အုပ်ချုပ်ရေးကိုညီငွေ့နေကြတဲ့ပြည်သူတွေနဲ့ထို့သဖြင့်လူငယ်တွေကဒီပါတီကိုလူကြိုက်များကြပါတယ်။ Future Forward ပါတီကဒင်းစာရှင်လင်းပွဲတစ်ခုအတွင်းအစိုးရကိုဝေဖန်ခဲ့တယ်လို့ပဲထိုင်းတေဦးဆာမိုင်ဘီယံမဟာဝီစီယာလန်ကုန်းကိုပုတ်ခတ်ပြောဆိုခဲ့တယ်ဆိုပြီးတော့အစိုးရကနေပြီးတော့ပါတီကိုတရားစွဲဆိုခဲ့တာပါ။ပါတီရဲ့ခေါင်းဆောင်ဖြစ်တဲ့ထန်နထွန်ဂျန်ဂရန်ဂရွန်ခရစ်နောက်အထူးတွေ့မှုပီယပွန်ဆိုင်ကလွန်ကူးတို့ကသူ့အနေနဲ့ထိုင်းဘီယံကိုပုတ်ခတ်စော်ကားလို့စိတ်လုံးဝမရှိခဲ့ကြအောင်ပြောပါရယ်ထိုင်းနိုင်ငံမှာဘီယင်တူးကိုစော်ကားပြောဆိုတာဟာရာဇဝမှုမြောက်ပြီးတော့ပြစ်မှုထင်ရှားရင်တော့ထောင်ဒဏ်နှစ်များစွာပြစ်ဒဏ်ကျခံနိုင်ပါတယ်ခင
်ဗျ။အင်္ဂါနေ့ညနေခင်းထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုသားညုံတို့ပြောပြပေးခဲ့ကြတာပါရှင်။အခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA Internet ဆာမျက်နှာ bamis.voanews.com ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ဒီကနေ့ထုတ်လွှင့်ပေးသွားမယ့်သတင်းလာတွေထဲမှာတော့အရင်ဆုံး NLD အမတ်ဦးဝေတင်ကို AA အဖွဲ့ကပြန်လွှတ်ပေးလိုက်ပြီးဆိုတာနဲ့စားပါမယ်။ချင်းပြည်နယ် NLD အမျိုးသားလွှတ်တော်အမတ်ဦးဝေတင်ကိုရခိုင်လက်နက်ကိုင်အဖွဲ့ AA ကဒီကနေ့ပြန်လွှတ်ပေးလိုက်ပါတယ်ဦးဝေတင်ကိုပြန်လွှတ်လိုက်တဲ့ဆိုပေမဲ့နေအိမ်ကိုမရောက်သေးတာကြောင့်စိုးရိမ်တယ်လို့ဦးဝေတင်ရဲ့ဇနီးကပြောပါတယ်ဒီသတင်းအပြည့်အစုံကို VOA သတင်းတောက်ကိုသက်နိုင်ကမေးမြန်းတင်ပြထားပါတယ်ရှင်
ပြည်ထောင်နှင့်နိုဝင်ဘာလကတည်းကရခိုင်လက်နက်ကိုင်အဖွဲ့ကညလာကြော်ကြဖန်စီထင်ထင်ထားတဲ့ရှင်းပြင်းတဲ့ NLD မျိုးသားလွှတ်တော်မှဦးဝေတင်ကိုဒီကနေ့ပြန်လွှဲလှည့်ပေးလိုက်တာလည်းဖြစ်ပါတယ်ဦးဝေတင်ကိုလုံချုံရေးဆက်ချက်ရတဲ့ပလောက်ဝနဲ့နီးဆုံးနေရာတစ်ခုမှာပြန်လွှဲလှည့်ပေးခဲ့တာဖြစ်ပြီးသူနဲ့သူရှင်းကြောင်းစရာတူကိုပါပြန်လွှဲလှည့်ပေးခဲ့တယ်လို့ရခိုင်လက်နက်ကိုင် AA ပြောခွင့်ရခိုင်ဒုက္ခကပြောပါတယ်
အော်ဟုတ်ကဲ့ခင်ဗျာဒီဦးဝေတင်ကိုတော့ကျွန်တော်တို့ဒီနေ့နေ့လယ်2:50မိနစ်မှာဟိုဘလက်ဝါနဲ့အနီးဆုံးနေရာစုပတ်နေပြီးတော့ကျွန်တော်တို့ဒါတော့ပစ်လိုက်ပြီးဖြစ်တယ်ဟိုအဓိကဒီသူ့ကိုလော့ပေးရတဲ့အကြောင်းရင်းကတော့ကျွန်တော်တို့ဒီရခိုင်နဲ့ရခိုင်မျိုးနွယ်စုဝင်ခမည်းလူမျိုးတွေအားမှာဟိုကျွန်တော်တို့ရဲ့ဒီစီလုံးညှောမှုကိုပို့ပြီးတော့ဒါခိုင်မာစီစဉ်တဲ့ဟိုအတွက်ကြောင့်ရင်နောက်ပြီးလို့ရှိရင်တော့ဒီကျွန်တော်တို့အားမှာတော့အပြန်လာယုံကြည်မှုဒီပြန်လာနိုင်မှုနဲ့ပြင်ပြပြီးတော့မှဒီညီရင်ကိုဆက်ဆံရေးတွေကိုပြန်လေတိောက်လို့တဲ့အပြင်ဒီရှင်းဆက်ခီးမှလည်းပဲညီကိုအချင်းချင်းကြားမှာဟိုညီမြပြင်းပြမှုကိုပို့ပြီးတော့ဒါခိုင်မာစီရင်တဲ့အတွက်ကြောင့်မို့လို့ဦးဝေတင်ကိုကျွန်တော်တို့ဒါပြန်ဟောက်ပေးလိုက်တာဖြစ်တယ်။ဟိုနောက်တစ်ခုကဒီနေ့ဦးဝေတင်ဥစ္စာမှာဦးဝေတင်နဲ့အတူတူနောက်တစ်ယောက်ပါသေးတယ်ကနောက်ဒီဟိုအကြောင်းစရာတင်တယ်အဲ့ဒီမှာသူကအရင်ပြည်သူစေးလေးလောက်ခုတွေလို့ပြောတယ်ဆိုတော့အဲ့ဒီတရားလေးပါတယ်ပါလေသူ့နာမည်တော့ကျွန်တော်လည်းဒီမှာမှတ်လို့မရှိဘူးပြန်ကြည့်ပြီးမှပြောလို့ရတ
ယ်။ရခိုင်လက်နက်ကိုင် AA တပ်ဖွဲ့ကဦးဝေတင်ကိုပြန်လည်လှည့်ပေးလိုက်တယ်ဆိုပေမဲ့လည်းအင်ကိုပြန်မြောက်သေးတာကြောင့်စိုးရိမ်နေတယ်လို့ဦးဝေတင်ရဲ့ဇနီးဖြစ်သူကပြောပါတယ်
။ဟုတ်ကဲ့ကျွန်မလည်းအခုသူတို့တရင်ထုတ်တာကိုဟိုတွေ့လိုက်ရတယ်ဒါပေမဲ့ဒီမှာဆက်ကြည့်လို့မရသေးဘူး။အင်းဟိုတော့မရောက်လာသေးဘူး။သူတို့ထုတ်တာတွေ့လိုက်တယ်တွေ့လိုက်တယ်။တရင်ထုတ်ပြန်တာလေ။ဟုတ်ကဲ့သူ့ဖုန်းကိုပဲဆက်တယ်ကြည့်ပါမှာ။ဟုတ်ကဲ့အခုကလေသူကသက်ပြေးစမှတ်လေတကယ်တော့ဟိုဒီဟိုအိမ်မှာရောက်နေတယ်ရောက်ရင်တော့ကျောင်းနေတဲ့အလူမျိုးစကားတွေတော့ပြောလို့ရမှာပေါ့နော်အခုကသူဆက်ဆွတ်တယ်လို့ပဲပြောသေးတာဆက်တယ်လို့လည်းမရသေးဘူးမြင်လို့မြင်သေးဘူးဆိုတော့ တို့ကျွန်တော်အနေနဲ့ဘယ်လိုပြောမှန်းမသိဘူးဂျုံရမှာလားဘယ်လိုလဲမသိဟုတ်ကဲ့စိတ်ကူနေသေးတာတော့ဟိုဟာစိုးရိမ်မှုတွေရှိတယ်အဲ့အရင်အဲ့လိုမျိုးရောက်လာမှကျွန်မစိတ်အဲ့လိုမျိုးစိတ်အေးမှာတော့အမှန်ကျွန်တော်ပြောတတ်တယ်ဘူးဟောဆိုတော့တကယ်လည်းပြင်မယ်ဆိုတော့တပည့်တကယ်ဟုတ်တယ်ဆိုရင်တော့သူသိရမှာပေါ့ဟုတ်
လက်ရှိချိန်မှာအေအေဖွေးကဖန်စီထင်းထင်းထားတဲ့စစ်ဖက်ဆိုင်ရာတာဝန်ရှိသူတွေရှိသေးပေမဲ့ဘယ်နှယောက်ရှိတယ်ဆိုတာကိုလုံခြုံရေးအရပြောလို့မရသေးပေမဲ့တက်ကြီးပိုင်းတမ်တော်သားနှစ်ဦးကိုတော့ဒီရက်ပိုင်းမှာပြန်လည်လွှတ်ပေးမယ်လို့အေအေပြောခွင့်ရခိုင်ဒုက္ခကပြောပါတယ်။အ
ာအဲ့ဒီဥစ္စာတော့ကျွန်တော်တို့ဒီရက်ပိုင်းမှာအများဆုံးဆက်ဖို့စီစဉ်နေကြတာလုံးလုံးစီတော့မလွှတ်ရသေးဘူး။ဟိုသူတို့ရဲ့ဒီအဲ့ဒီအခြေအနေပုံမှန်မူတည်ပြီးတော့ကျွန်တော်တို့ဒီရက်ပိုင်းမှာဟိုအများဆုံးဆက်ဖို့သွားမှရှိတယ်။
ပိကြရရဲ့ပိုင်းကလည်းမြောက်မြို့နယ်မှာဆိုင်ကယ်မောင်းလာသူနှုတ်ဦးကိုတပ်မတော်ကစစ်ဆေးကြည့်ရာဆိုင်ကယ်မောင်းနေသူဟာအေအေဖွဲ့ရဲ့တပ်ကြက်ကြီးအဆင့်ရှိသူတဦးဖြစ်တယ်လို့တပ်မတော်ဘက်ကထုတ်ပြန်ထားပါတယ်။အခုလိုတပ်မတော်ဘက်ကထုတ်ပြန်ထားတာနဲ့ပတ်သက်ပြီးအေအေဖွဲ့ကမြောက်ဦးမြို့မှာသူတို့ဘက်ကဖမ်းဆီးခံရတာမရှိဘူးလို့အေအေပြောခွင့်ရခိုင်ဒုက္ခကပြောပါတယ်
။မြောက်ဦးမြို့မှာဖမ်းတာမရှိဘူးမြောက်ဦးမြို့မှာသူတို့ဒီမြန်မာစစ်ကားကနေကထုတ်ကဲထုတ်ပြန်ချက်ကိုကျွန်တော်လေးတွေ့တယ်။အဲ့ဒီမှာသူတို့ဒီဟိုဆိုင်ကယ်နဲ့ဒီသွားတဲ့ဒီနေရောက်ကိုသူတို့တနက်နေ့ပြစ်တယ်ကွာ7နိုင်ကျော်လောက်မှာအဲ့ဒီမှာဒီ ARD တိုင်းကပေါ့နော်ဒီဗမာလူမျိုးတယောက်ပြေးသွားတာရှိတယ်ဟိုသူနဲ့အတူတူပါလာတဲ့ဒီအလေကျွမ်းကမွတ်စလင်တယောက်ပေါ့နော်အဲ့ဒီမွတ်စလင်တယောက်ကိုသူတို့နေပြီးတော့ဖမ်းပြီးတော့မှဒီခါလာဒီခါမ940အာခြေကိုနေပြီးတော့သူတို့ဖမ်းပြီးတော့တွင်းသွားတာရှိတယ်ဆိုတော့အဲ့ဒီသူကိုများအေကဆိုပြီးတော့ဆော့ဆွေးပြီးတော့မှပြောနေတယ်မှာတော့ကျွန်တော်လည်းမတွေ့တာဘူးဟိုကျွန်တော်တို့လူအဲ့လိုဖမ်းပြီးခံရတာအရှိဘူးမရှိဘူးကျွန်တော်ထင်တာတော့အဲ့ဒီဖြစ်နေဒီရာဟုဖြစ်နေမှာတော့အဲ့ဒီလူတွေရောက်ထေးလာတရားပြအရှင်ကြံတဲ့သူပေါ့နော်ဒီကမာကတော့တေသွားတာပေါ့အဲ့ဒီမှာဒီမူစင်တယောက်ဒီအလေကျောင်းကအဲ့ဒီသူနောက်ကမော်တော်ဆိုင်ကနောက်ကစီးလာတယ်သူ့ကိုနေပြီးတော့ဒါကမာတရားရဲ့ဒီဟိုခမောင်း94တက်ဆီကိုဟာတဖန်းချပြီးတော့ပေါ်သွင်းသွားတာရှိဆိုတော့အဲ့ဒီလူဖြစ်နေ
ရခိုင်မြောက်ပိုင်းနဲ့ရှင်းပြနေပလောက်ဝက်ဖက်မှာအစိုးရတပ်နဲ့ရခိုင်လက်နက်ကင်အေအေဖွဲ့တို့ဖြစ်ပေါ်နေတဲ့တိုက်ပွဲတွေတွင်မှာအရသာထိခိုက်တေဆုံးတံရရတာတွေလည်းအများပြားရှိနေတယ်လို့အရသာတွေကိုအေအေဖက်ကဖမ်းဆီးထားတာတွေရှိတယ်လို့တပ်ဖက်ကလည်းရသာပြည်သူတွေကိုတန်တရားနဲ့ဖမ်းဆီးထားတာတွေလည်းရှိနေပါသေးတယ်ခင်ဗျာ
NLD အမျိုးသားလွှတ်တော်အမတ်ဦးဝေတင်ကိုအေအေဖွဲ့ကပြန်လွှတ်ပေးလိုက်ပြီဆိုတဲ့အကြောင်းကိုသက်နိုင်မေးမြန်းတင်ပြခဲ့တာပါရှင်အခုတော့ဆန်းစုကြည်ရဲ့သခိုင်းခီးစဉ်ကိုကြည့်ကြရအောင်ပါနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာဒီကနေ့စကိုင်းတိုင်းဒေသကြီးခန်းတီမြို့ကိုသွားရောက်ခဲ့ပြီးအဲဒီကတဆင်နာကကိုပိုင်အုတ်ချုပ်ခွင့်ရဒေသနန်းရွမြို့နယ်မှာလူထုတွေ့ဆုံပွဲကျင်းပပါတယ်။စကိုင်းတိုင်းဒေသကြီးအတွင်းခီးစင်မှာတော့အနည်းဆုံးမြို့9မြို့ကိုသွားရောက်ဖို့ရှိသလိုအိန္ဒိယမြန်မာနယ်စပ်ကတမူးမြို့မှာလည်းလူထုတွေ့ဆုံပွဲကျင်းပဖို့ရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာဒေသခံပြည်သူတွေနဲ့တွေ့ဆုံပြီးကိစ္စဖွံ့ဖြိုးရေးတရားဥပဒေစိုးမိုးရေးစတဲ့ကိစ္စရပ်တွေကိုမေးမြန်းဆွေးနွေးဖို့အတွက်စကိုင်းတိုင်းဒေသကြီးအချက်ပိုင်းကိုဒီကနေ့ခီးစတင်ခဲ့တာပါဒီကနေ့တွားရောက်မဲ့နေရာဒေသတွေကိုစကိုင်းတိုင်းအစိုးရအဖွဲ့ကစီပင်သားရရေးဝန်ကြီးဦးမြင့်ကြည်ကအခုလိုပြောပါတယ
်ဒီနေ့ခန်းဒီနိုင်ရောဟောမလင်းပြည်လဲဘူးနော်ဒါလည်းနေမှာပြည်သူတွေနဲ့တွေ့ဆုံဖို့ဒီစင်တာအခုဆိုဟောမလင်းလာမှာဟောမလင်းကနေပြီးပြီဆိုသူနော်ဟိုပါလဲပြည်လဲဘူးမှာလူတူတူဆုံလာနော်အဓိကအတာတော့
ဒီကနေ့မနေ့ပိုင်းစေနာရီလောက်မှာလေရင်နဲ့ခန်းတီမြို့ကိုရောက်ရှိပြီးအဓိကနေနာဂကိုပိုင်အုတ်ချုပ်ခွင့်ရဒေသနမ်မြုံမြို့ကိုတမရော်ရဟတ်ရင်နဲ့ထွက်ခွာခဲ့တာပါနမ်မြုံမြို့မှာလူတူတွဲဆုံပွဲကျင်းပပြီးဒေသဖွံ့ဖြိုးရေးကိစ္စရပ်တွေဆွေးနွေးခဲ့ကြောင်းနာဂကိုပိုင်အုတ်ချုပ်ခွင့်ရဒေသဦးစည်းအဖွဲ့ဝင်ဦးကေဆိုင်ကပြောပါတယ
်ဟုတ်ကဲ့လူတူတွဲဆုံပွဲလုပ်ပါတယ်ဟိုလူစုတင်ပြချက်တွေပေါ့ဒေတာရဲ့လိုအပ်ချက်ပေါ့အပညာရေးကျမရေးဘက်မှလိုအပ်ချက်လေးတင်ပြရတာသူပြည်ပြည်ပဲပေါ့တောင်းလို့ပဲဆိုတော့မင်းတို့ပြောတော့ပြပါလေဟုတ်ကဲ့အကျိုးထူးတော့မရှိပါဘူးရာသီဥတုကလည်းစိတ်မကောင်းလို့သူအကြိုက်လည်းမပြေနိုင်လို့ဆိုတော့အနိုင်ဝတ်တော့နိုင်ဝတ်ကျော်ကျော်တော့ရှိမယ်ဆိုနေအဲ့တူကြပါကြနေတာဟုတ်ကဲ့ကိစ္စမပါပါဘူးလူစုသူစုပွဲတင်လာတာပါဟုတ်ကဲ့
နိုင်ရုံမြို့လူလူတွဲဆုံပွဲကိုအထွေထွေအုပ်ချုပ်ရေးရုံးမှကျင်းပပြီးပြည်သူ350လောက်တက်ရောက်ခဲ့ကြောင်းပြောပါတယ်နမ်မြုံခီးစဉ်ပြီးတဲ့နောက်မှာတော့ဟ ோம் လင်းကိုဆက်လက်ထွက်ခွာခဲ့ပါတယ်။ခန်းတီးနဲ့ဟ ோம் လင်းမှာလွန်ခဲ့တဲ့နှစ်ကလူထုတွဲဆုံပွဲပြုလုပ်ပြီးဖြစ်တာကြောင့်ဒီတစ်ချိန်မှာထပ်မံကျင်းပတာမရှိခဲ့ပါဘူး။ဟ ோம் လင်းကနေတဆင့်ပင်လယ်ဘူးကိုဆက်လက်ထွက်ခွာပြီးပင်လယ်ဘူးမှာလူထုတွဲဆုံပွဲကျင်းပမှာဖြစ်တယ်လို့22ရက်နေ့မှာလဲဗမောက်မြို့မှာလူထုတွဲဆုံပွဲကျင်းပဖို့ရှိနေပါတယ်။ဗမောက်ခီးစဉ်မှာဇလုံတောင်ကိုတွားရောက်ဖို့ရှိကြောင်းလဲပင်လယ်ဘူးမြို့နယ်ကတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ကပြောပါတယ် 23ရက်နေ့မှာတော့ကလေးမျိုးကနေတဆင့်အိန္ဒိယမြန်မာနယ်စပ်တမူးမျိုးကိုလာရောက်ဖို့ရှိကြောင်းတမူးမျိုးနယ် NLD ပါတီဥက္ကဋ္ဌဦးမြင့်စောကပြောပါတယ
်။မနက်လာမယ်လာပြီးကျွန်တော်တို့ဒီခန့်မှာလည်းမှလူ900လူ900အဝန်းကျင်လို့ပေါ့နော်အဲ့ဒါနဲ့တွေ့ဆုံမယ်။ရန်ကြီးရပါလိမ့်မယ်ဟိုဒီလူနဲ့ပေါ့။ဒါပြင်ကလေးမှာပြန်အိမ်နေလို့တော့ကြားတယ်တမူးမှာတော့မဲ့ကြီးရ
လောလောဆယ်တမူးမျိုးမှာလုံခြုံရေးပြင်ဆင်ဆောင်ရွက်တာတွေရှိနေကြောင်းလည်းပြောပါတယ်။ဒီကနေ့စတင်ခဲ့တဲ့ခီးစဉ်ဟာလာမယ့်23ရက်နေ့မှာပြီးဆုံးမှာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ဟာဒီလအစောပိုင်းမှာကချင်ပြည်နယ်အနေနဲ့ကြားပြည်နယ်နေတွေကိုလည်းတွားရောက်ခဲ့ပါတယ်။အဲ့ဒီခီးစဉ်တွေမှာလည်းဒေသခံပြည်သူတွေနဲ့တွေ့ဆုံခဲ့တယ်လို့လူထုကသူတို့တွေ့ကြုံနေရတဲ့အခက်အခဲတွေကိုလည်းတင်ပြဆွေးနွေးခဲ့ကြပါတယ်။
လူ့ခွင့်ရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအနေနဲ့ထုကိုယ်စရေတောက်လျှောက်ခန့်လာရမှာအခုတာဝန်တက်တန်းကုံဆိုးလုပ်မဲ့တောင်ကိုရီးယားနိုင်ငံသူ Professor Yan Hee Lee ဟာမြန်မာပြည်သူတွေကြားမှာတော့အတော်လေးငြင်းပွားစရာဖြစ်ခဲ့ပါတယ်။စစ်စိုးရလက်ထက်အရင်ကုလသမဂ္ဂလူ့ခွင့်ရေးကုစရေနဲ့ပတ်သက်ပြီးတော့မြန်မာလူထုရဲ့ထောက်ခံမှုရခဲ့ပေမဲ့ Miss Yan Hee Lee လက်ထက်မှာတော့သူ့ကိုကြိုးစားထောက်ခံသူရှိတယ်လို့ပဲမနှစ်သက်ပဲနဲ့ဝေဖန်ကောက်ကွက်မှုတွေလည်းအတော်ညံခဲ့ပါတယ်။ရိုဂျာရေးကိစ္စနဲ့ပတ်သက်ပြီးတော့သူနဲ့ရတားဆွေးရတဲ့ဂျာဆက်ဆံရေးကလည်းအတော်မပြေမပြစ်ရှိခဲ့တာပါ။ဒါကြောင့်မို့ခုလာမယ့်အင်္ဂါနေ့တရက်လီလိုက်အစည်းအဝေးမှာတော့တာဝန်တက်တန်းကုံဆုံးတော့မဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ကိုယ်စားလှယ်ရဲ့လှုပ်ရှားမှုရပ်တည်မှုစရိုင်းနဲ့ပတ်သက်လို့သုံးသပ်ဆွေးနွေးဖို့စီစဉ်ထားပါတယ်။ပေါင်းဆွေးနွေးမြင်းများလို့ရတဲ့သရရှင်လေးအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေချုပ်တင်ပေးပို့ထားမယ်ဆိုရင်တရက်လီလိုက်အစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိဂုဏ်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီချုပ်တင်ပေးပို့ထားလို့လည်းရပါတယ်။view မြန်မာပိုင်းဖုန်းနံပါတ်က1232382999ဖြစ်ပြီးတော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ
် view american တန်ရဲ့ဒိုင်းရိုက်လေးလိုင်းဆွေးနွေးကန်အစီအစဉ်တွေကို internet စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်အခု internet ညဒိုင်းရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်ဆက်သွယ်ကြဖို့အချိန်မီပါသေးတယ်ရှင်အခုတော့ဒီဖားကန့်ကြောက်စိမ့်တွင်မြေပြိုကျတဲ့အခြေအနေကိုအလှည့်ပေးကြပါတယ်ကချင်ပြည်နယ်ဖားကန့်မြို့နယ်မှာဇန်နဝါရီလ20ရက်နေ့ကကြောက်စိမ့်လောက်ကွက်တစ်ခုမြေပြိုကျပြီးကြောက်ရှာတဲ့သူတယောက်သေဆုံးသွားခဲ့ပါတယ်အခုလိုမကြာခဏပြိုကျနေတဲ့ကြောက်စိမ့်လောက်ကွက်တွေဟာသက်တမ်းလွန်လောက်ကွက်တွေဖြစ်နေပြီးဒါတွေကိုစီစစ်ကြမှတ်ဖို့ကတော့ကချင်ပြည်နယ်အစိုးရမှတာဝန်ရှိတယ်လို့ဒေသခံတွေကပြောပါတယ်ကချင်ပြည်နယ်အစိုးရကတော့သူတို့အနေနဲ့စစ်ဆေးကြမှတ်တာတွေလုပ်ခဲ့ပေမဲ့ခိုးတူးတဲ့လောက်ကွက်အများစုကိုမပြတ်ဆောင်ကြည့်ဖို့အခက်အခဲတွေရှိနေတယ်လို့ဆိုပါတယ်ဒီအကြောင်းအပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကမေးမြန်းတင်ပြထားပါတယ်ရှင်
မနေ့ကဖားကန့်မြို့နယ်နတ်မောက်ကြီးရွာနာကရဲနာစမ်းရွှင်ကုမ္ပဏီလောက်ကွက်မြေပြိုကျပြီးရေမစေးကြောက်ရှာသူတဦးသေဆုံးခဲ့ပါတယ်ဒါကအခုနှစ်ထဲမှာ၃ချိန်မြောက်ပါအခုနောက်ပိုင်းမကြာခဏဆိုသလိုပြူကျနေတဲ့လောက်ကွက်အများစုဟာတက်တန်းစုံလောက်ကွက်တွေဖြစ်ကြောင်းဒေသခံရေမစေးကြောက်ရှာသူတွေကပြောပါတယ်အစိုးရကတက်တန်းစုံလောက်ကွက်တွေကိုလုခွင့်ထပ်မချပေးပေမဲ့တကယ့်မြေပြင်မှာတော့ဆက်လုပ်နေတဲ့ကုမ္ပဏီတွေရှိကြောင်းဒါတွေအားလုံးဟာကချင်ပြည်နယ်အစိုးရမှအဓိကတာဝန်ရှိကြောင်းဖားကန့်စိတ်မှုကြီးရွာ NLD ရဲကြီးအလုံးမှုဆောင်ဥက္ကဋ္ဌဦးရွှေသိန်းကပြောပါတယ်
လက်နက်ကနေနဲ့ပတ်သက်တဲ့အဖွဲ့အစည်းတွေကဆွဲတူးနေကြတာများပါတယ်နော်ဒီဒီနေမြန်မာမြန်မာစစ်တပ်ရှိတဲ့ KN စစ်တပ်စစ်တပ်နဲ့ပတ်သက်လေအဲ့ဒါနဲ့ပတ်သက်ပြီးတော့ဒီချင်းနဲ့ဆွေးရောက်ခွင့်မှာတာဝန်ရှိဆုံးပဲလေမှာဒါပြည်တော်စုကိုဒါတိတိယစီရင်ခံတင်ကြရမှာတို့တာဝန်လို့ဖြစ်တယ်လေ
မြေစာပုံပြိုကျရဲ့အနေရဲ့ကာကွယ်ဖို့အစိုးရကစီမံချက်နဲ့လွတ်ဆောင်နေပြီးတက်တန်းလုံးလောက်ွက်တွေမရှိအောင်နေမီလုံခြုံရေးအဖွဲ့တွေလှည့်လည်စောင့်ကြည့်နေပြီးမဲ့ကျဲပြန့်တဲ့ကြောက်စိမ်းလောက်ွက်တွေအတွက်လုံခြုံရေးဝန်ထမ်းအင်အားအလုံးလောက်မရှိကြောင်းကချင်ပြည်နယ်တယံစာတာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦးဒါရှိလက်ဆိုင်ကပြောပါတယ်အဲ
ကျွန်တော်သွားတဲ့အချိန်မှာမတွေ့ရတဲ့အနေအထားတွေပေါ့နော်အဲ့ဒီလိုဖြစ်တဲ့အချိန်ကတော့အဲလက်ပူးလက်ကြအနေနဲ့ကျွန်တော်မိတဲ့အနေအထားကနည်းပါတယ်ကျွန်တော်အနေနဲ့ကတော့မရှိဘူးလို့လည်းကပြောလို့မရဘူးပေါ့နော်အဲဒီခါဒီရမှာတော့တူတူလေးတရင်ပေးလို့တရားရှိတဲ့အချိန်မှာအဲဒီဖန်စီရတာလေးနဲ့ဒါမတာခဏလို့ဒီပေါ့နော်ဒါဖန်စီရမိတာလို့ရှိပါတယ
်ကြောက်စိန်ထုတ်လုပ်တဲ့ကုမ္ပဏီတွေကရခင်ကဧကယာနဲ့ချီပြီးလုပ်ခဲ့ကြတာပါအသစ်ပြားထားလိုက်တဲ့ကြောင်မြေရေတဲ့နာဥပဒေမှာအသေးစားလောက်ွက်3ရေကတက်တန်း2နှစ်အလက်စား9ရေကတက်တန်း3နှစ်လလုံးလစားလောက်ွက်1ရေကတက်တန်း1နှစ်ဆိုပြီးတော့ပြောင်းလဲသတ်မှတ်လိုက်ပါတယ်လောက်ွက်ဧကချင်းချင်းမှာပေ900အောက်ကိုတူးဖော်ရတဲ့အတွက်နောက်ပိုင်းမှာမြေစာပုံပြူကြတာတဲ့ င်းကဘာပြူကြားရဲ့နှုံကပုံများလာပြီး2019ထဲမှာလူပေါင်း136ယောက်သေဆုံးခဲ့တယ်လို့ဖားကန့်အခြေအနေအားလုံးကိုသုတေသနလုပ်ထားတဲ့ဒေသခံကိုစော်မူထက်ကပြောပါတယ်ဆိုချိုးကိုပိုဖြစ်စေရဲ့ဒီဥပဒေဟာအလက်စားအကြီးစားလက်လုံလက်စားဘယ်လုပ်ငန်းရှင်ကိုမှအကျိုးမပြုနိုင်ဘူးလို့သူကပြောပါတယ်
ကတန်းကုန်လို့ကွက်ဒီရားလာတယ်အဲ့ဒီပုံမှာတရားမတူဖို့မူပြီးကိုယ်ရှိတယ်အဲ့ဒီပုံပါလည်းမထင်းထုံနိုင်ဘူးဒါအဲ့ဒါကြီးထင်းထုံနိုင်ဖို့အတွက်ဆိုလို့ရှိရင်အခုပြုထားတဲ့ free ကဒီလူတွေမထွက်သေးတဲ့အတွက်ဟိုဒါတွေဘယ်သူကဘယ်လိုကိုက်ဆိုပြီးတော့ဘယ်လိုထင်းထုံပါလဲဆိုတာလည်းပြဿနာကြီးတရားပေါ့နော်ကာကြွပ်ပေါ်မှာတက်တန်းကုန်ကြီးပဲရေးတယ်မှာတော့တူးရမှရှိတော့ဘူ
းလက်လုံလက်စားတွေကိုပြည်내အစိုးရချပေးထားတဲ့လုပ်ွက်တွေဟာရဲနာမြေရဲ့ပြင်ပလုပ်ွက်တွေလို့လဲသူကပြောပါတယ်အမျိုးသားလွှတ်တော်အစိုးရအာမခံချက်များဂတိများနဲ့တာဝန်ခံချက်များစစ်ဆေးရေးကော်မတီဟာကိုယ်စားလှယ်ကိုရောက်တဲ့ဖားကတ်မြို့နယ်ကိုပထမဆုံးအကြိမ်ဖြင့်2020ဇန်နဝါရီ6ရက်မှာကွင်းစင်းစစ်ဆေးခဲ့ပါတယ်တဘာဝပတ်ဝန်းကျင်နဲ့မြေစာပုံတွေတူးဖော်တာတွေစနစ်ကြခြင်းရှိမရှိလေ့လာခဲ့ပြီးမကြခင်မှာသူတို့တွေးရှိတာကိုထုတ်ပြန်သွားမယ်လို့ဆိုပါတယ
်။ကိုစောထက်ပြပြခဲ့တာပါရှင်။ VOA American တန်ရဲ့အင်ကာနေ့ညနေခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်။ကျွန်တော်တို့ရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာတန် DPP ရုပ်သံလိုင်းကနေပြီးတော့လည်းဖန်ယူကြည့်ရှုနိုင်ပါတယ်။ DPP ရုပ်သံဆလောင်ကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00ခွဲအချိန်တွေမှာVOA ရဲ့ပုံမှန်ကြည့်ရှုနေကြ Intercept 17နဲ့ Mia 13တို့ကပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေပြင်သတင်းဆောင်ပါတွေတိစုံမင်းမြန်ကန်တွေနဲ့သတင်းပတ်စင်ကန်တာတွေကိုကြည့်ရှုနိုင်ကြတာဖြစ်ပါတယ်ရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့ American နိုင်ငံရေးနဲ့အင်ကာညတိုက်ရိုက်လေးလိုက်ဆွေးနွေးကန်စတဲ့သတင်းပတ်စင်ကန်တာတွေကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။ line meter 19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်။အခုညနေပဲသတင်းအချင်းချုပ်ကိုနန်းလောင်ကတလှည့်ပြောပြပေးပါဦးမယ်ရှင
်။အမေရိကန်သမ္မတအဖြစ်ကျန်းသစ္စာဂျိမ်းဆိုတာဝန်ယူထားတာကိုဖောက်ပြန်မှုဆွဲချက်နဲ့သမ္မတဒေါ်နယ်ထရန့်အပေါ်တရားစွဲဆိုရေးအထက်လွှတ်တော်မှကြားနာစစ်ဆေးမှုတွေကိုဒီကနေ့တနေ့ကုန်ကျင်းပမှာပါ။ဒါဟာဆိုရင်အမေရိကန်သမိုင်းမှာတရားအကျဉ်းအဖြစ်သမ္မတသူ့အပေါ်တရားစွဲတဲ့မတဲ့စစ်ဆေးမဲ့ကြားနာမှုလည်းဖြစ်ပါလေ။သမ္မတထရန့်ရဲ့ Republican Party လူများစုနဲ့ထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာတော့ကြားနာမှုလုပ်ငန်းစဉ်နဲ့ပတ်သက်လို့အထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ကတင်သွင်းတဲ့အစီအစဉ်ကိုမဲခွဲကြားမှာဖြစ်ပါလေ။ကွန်ဂရက်သဘောတူညီချက်ကြီးနှစ်ခုရရှိခဲ့တာကိုထောက်ပြပြီးတော့အမေရိကန်ပြည်ထောင်စုအနေနဲ့အရင်ကတခါမှမကြုံစဘူးအနိုင်ရမှုတွေထားရနေပြီဆိုပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဆွစ်ဇာလန်နိုင်ငံဒါဗိုစ်မှာကျင်းပနေတဲ့အခုအင်္ဂါနေ့ကမ္ဘာစီးပွားရေးဖိုရမ်မှာအဖွဲ့မိန်ခေါ်မှာပြောဆိုသွားပါတယ်။အမေရိကန်အထက်လွှတ်တော်မှသမ္မတကိုတရားစွဲဆိုဖို့ကြားနာမှုနောက်တဆင့်တရားမစခင်နိုင်ပိုင်းကလေးမှာပဲသမ္မတကအခုလိုမိန်ခွန်းပြောဆိုခဲ့တာပါ။တရုတ်နဲ့ကွန်ဂရက်သဘောတူညီချက်ပထမဆုံးအဆင့်ရရှိခဲ့တာနဲ့ကနေဒါ၊မက္ကဆီကိုနိုင်ငံတွေနဲ့ကွန်ဂရက်သဘောတူညီချက်တွေကိုအထက်လွှတ်တော်ကအတီးပြူပေးလိုက်တာတွေအပါအဝင်အမေရိကန်လူလတ်တန်းစားတွေအလုပ်သမားတွေနဲ့ကုမ္ပဏီတွေအတွက်သူဘလို့ဆွမ်းဆောင်နိုင်ခဲ့တယ်လဲဆိုတာကိုပြောဆိုသွားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာလူမျိုးရုံးတပ်ဖြတ်မှုလို့ရတွေကိုဆက်ပြီးတော့မဖြစ်အောင်တားဆီးရဲကြားဖြတ်လိုက်နာလှုံ့ဆော်ရမယ့်အချက်တွေချမှတ်ဖို့ဂမ်ဘီယာနိုင်ငံရဲ့ရှောက်ထားချက်ပေါ်လာမဲ့ကြာတာပြည်နယ်မှာ ICJ အပြည်ပြည်ဆိုင်ရာတရားရုံးကဆုံးဖြတ်ချက်ချမှတ်ဖြစ်တဲ့အတွက်မြန်မာကိုယ်စားလှယ်အဖွဲ့နယ်သာလန်နိုင်ငံကိုထွက်ခွာသွားပါတယ်။နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင်ဆွေဦးဆောင်ပြီးသွားတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးဝနာဟန်က VOA ကိုအတည်ပြုပြောဆိုပါတယ်။ ICJ ဘက်ကဆုံးဖြတ်ချက်မချခင်ရက်ပိုင်းအတွင်းမှာပဲမနေ့ကရခိုင်အရေးနဲ့ပတ်သက်လို့မြန်မာအစိုးရကဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကအပြည့်အစုံခန်းစာအကျဉ်းချုပ်ကိုလည်းထုတ်ပြန်ခဲ့ပါတယ
်။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုနန်းလောင်ပြောပြပေးသွားခဲ့တာပါရှင်။အခုညနေအစီအစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးတန်ဖက်အင်ဂျင်နီယာကတော့ Dexter Wendirat ဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ Radio Season PPJ Intercept 17နဲ့ Mia 73တို့ကတိုက်ရိုက်ထုတ်လွှင့်ပေးမယ်။ VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လက်ချက်မြေကြပါစေ။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington. From Washington.